အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ပိတ်ဆို့တန်းခတ်မှုအများစုကိုဖယ်ရှားဖို့မကြသေးခင်တုန်းကပဲကြေညာလိုက်တဲ့အပေါ်မေးခွန်းထုတ်နေတာတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကကာကွယ်ပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ဝါရှင်တန်ခရီးစဉ်မှာအတူရှိနေခဲ့တဲ့အမေရိကန်သံအမတ်ကြီးစကော့မာဆီယာကခရီးစဉ်နဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြို့အမေရိကန်တန်ယုံမှာသတင်းစာရှင်းလင်းပွဲတရက်ကျင်းပချိန်မှာပြောဆိုခဲ့တာပါ။အပြည့်စုံကိုတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA ဝိုင်းတော်သားကိုအောင်လင်းဦးကပြောပြပေးမှာပါ။
ဒီမှာဆိုရထိတန်းခေါင်းဆောင်2အဖြစ်ဒေါ်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့အိမ်ပြေတော်မှာတွေ့ဆုံပြီးနောက်မြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားဖို့ကြေညာခဲ့တာအချိန်မတန်သေးတဲ့လှုပ်ရက်ဖြစ်ဝေဖန်မေးခွန်းထုတ်နေတာတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကကာကွယ်ပြောဆိုလိုက်တာဖြစ်ပါတယ်ဒီမိုကရေစီပြောင်းလဲတွေတွေ့မြင်နေရတဲ့မြန်မာနိုင်ငံမှာပိတ်ဆို့တန်ခတ်မှုတွေဆက်ထားခြင်းအပြင်အကောင့်ထက်အစိုးကပုံများနိုင်တာကြောင့်ပြန်လည်ရုပ်သိမ်းဖို့ဆုံးဖြတ်ရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာဆီယေကပြောဆိုလိုက်တာဖြစ်ပါတယ်
A decision to lift sanctions, you could argue, there are some costs.
ပိတ်ဆို့တန်ခတ်မှုတွေဖျက်ရတာဟာမျက်နှာစိုးစိုးမှုတွေရှိတယ်လို့စောဒကတဲ့ညှင်းခုံမယ်ဆိုညှင်းခုံလို့ရနိုင်ပါလေ။ချုပ်ကိစ္စတွေမှာပြရားပေးနိုင်တဲ့အခြေအနေတွေစိုးစိုးနိုင်တယ်လို့လူတို့ကစိုးရင်ကောင်းစိုးရင်နိုင်ပါလေ။ဒါပေမဲ့တစ်ဖက်မှာလည်းတန်ခတ်မှုတွေဆက်တာချင်းအဖြစ်မြန်မာနိုင်ငံအတွက်စိုးစိုးမှုတွေရှိလာတယ်လို့ကျွန်တော်တို့ကမြင်ပါတယ်။ပိတ်ဆို့တန်ခတ်မှုတွေဟာယင်းနည်းမနှံမှုတွေကိုအာမပေးတဲ့အတွက်ကြောင့်ပါ။ဒါကလည်းအမေရိကန်အတွက်တည်းမကောက်ပါဘူး။နိုင်ငံတကာကုမ္ပဏီတွေလည်းထိခိုက်နိုင်ပါတယ်ဒီလိုပဲဗဏ္ဍာရေးနဲ့ငွေကြေးလဲပြောင်းမှုတွေကိုလည်းအားမပေးပါဘူးဒါကြောင့်လဲဒီမိုကရေစီအပြောင်းလဲတွေကိုဘယ်လိုအားပေးမလဲလို့ကျွန်တော်တို့ကြည့်တဲ့နေရာမှာတန်ခတ်မှုတွေကိုရုံးသိမ်းတဲ့အခါကြုံရတဲ့ဆုံးရှုံးမှုတွေနဲ့ဆက်ထားရင်ကြုံရမဲ့ဆုံးရှုံးမှုတွေကိုချိန်ထိုးကြည့်ရပါတယ်ဒီနေရာမှာတန်ခတ်မှုတွေကိုဆက်ထားလို့ဆုံးရှုံးရတာတွေဟာဖယ်ရှားရတာထက်ပိုမိုကြီးမားတယ်လို့ကျွန်တော်တို့အနေနဲ့အလေးနဲ့ခန်းစားမိပါတယ်
တန်ခတ်မှုတွေဖယ်ရှားရမှာအရင်ကအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကပြစ်မှတ်ထားတန်ခတ်ထားတဲ့လူပုဂ္ဂိုလ်နဲ့လုပ်ငန်းတွေအဖွဲ့အစည်းတွေတော်တော်များကိုနာမည်ပြစင်းကနေပြန်လည်ပယ်ဖျက်ပြီးမှဖြစ်တဲ့အတွက်ဒီမိုကရေစီပြုရင်ပြောင်းလဲရေးကိုတချိန်ကအားမပေးတဲ့သူတွေလည်းအခွင့်အရေးတချို့ရကောင်းရသွားနိုင်တယ်လို့လည်းတန်မတ်ကြီးကလက်ခံပြောဆိုခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်ဆေးရတဲ့ဆက်ဆက်လက်ထက်ကနိုင်ငံရေးလူ့ခွင့်ရေးလွတ်လပ်မှုတွေမရှိဘူးဆိုပြီးအမေရိကန်ဆွေရကပိတ်ဆို့တန်ခတ်မှုတွေချမှတ်ထားခဲ့ပေမဲ့ခုခါအယက်သားစစ်စစ်ဆိုးရလက်ထက်မှာအရင်လိုဆက်လက်ရေးယူနေဖို့မသင့်တော့ဘူးလို့အမေရိကန်အနေနဲ့ယုံကြည်ကြောင်းလဲပြောဆိုခဲ့ပါတယ်ဒေါ်ဆန်းစုကြည်ရဲ့ဝါရှင်တန်ခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်အောင်မြင်မှုမှတ်တမ်းတစ်ခုဖြစ်နေလဲတန်မတ်ကြီးကပြောဆိုခဲ့တာပါဒါပေမဲ့လည်းတရုတ်ကွန်မြူနတီအားပေါ် Global Times သတင်းစာမှာဒီကနေ့ဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်းပါးမှာတော့ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာအမေရိကန်ရဲ့တန်ခတ်မှုတွေအလုံးကိုဖယ်ရှားပြီးရွှေဥထန့်ပြန်မလာနိုင်တဲ့ခီးစဉ်ဖြစ်တယ်လို့ရေးသားထားပါတယ်ဒီခီးစဉ်ဟာအမေရိကန်မြန်မာဆက်ဆံရေးမှာအဆင့်တစ်ဆင့်ကိုတက်လှမ်းလာတာတွေ့ရပေမဲ့မရေရာမတည်ကြတဲ့အခြေအနေတွေရှိနေစေဖြစ်တယ်လို့လည်းဖော်ပြထားတာပါတန်မတ်ကြီးမှာဆေးကတော့အခုခီးစဉ်ကနေအခွင့်အလမ်းကောင်းတွေဖန်တီးပေးနိုင်တယ်လို့ပြောဆိုခဲ့ပါတယ်
The visit was about continuing and building the partnership between our countries. And the announcements that were made last week were, I think, will contribute, I hope significantly, to economic opportunities in this country.
ဒီခီးစဉ်ဟာနှစ်နိုင်ငံကြားမိဘဆက်ဆံရေးတွေကိုဆက်တင်ထားဖို့နဲ့စီဆောက်သွားဖို့ပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာကြေညာခဲ့တာတွေလည်းဒီတိုင်းမိမှာစီးပွားရေးအခွင့်အလမ်းတွေပေါ်ပေါ်လာအောင်ထူးထူးခြားခြားပံ့ပိုးပေးနိုင်လိမ့်မယ်လို့ယူဆပါတယ်။ဒါကြောင့်လည်းကြီးမားတဲ့ခြေလှမ်းတရေလို့ထင်ပါတယ်။ဖြေအိုးထက်တဲ့အခြေအနေမျိုးဖြစ်လာဖို့အတွက်ကတော့နောက်ထပ်လုံဆောင်ရမယ့်ကိစ္စတွေလည်းအများအပြားရှိနေတုံးပဲဖြစ်ပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သမ္မတဥပမာတို့ရဲ့အင်ပြေတော်မှာပြီးခဲ့တဲ့သတင်းပတ်တွင်တွေ့ဆုံမှုပြီးကြေညာခဲ့တဲ့မြန်မာနိုင်ငံကအသေးစားနဲ့အလက်စားလုပ်ငန်းတွေအတွက်ဒေါ်လာ10သန်းအာမခံကူညီမဲ့အစီအစဉ်ကိုလည်းဒီကနေ့ရန်ကုန်မြို့အမေရိကန်တန်ယုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲစတင်မိတ်ဆက်ပေးခဲ့ပါတယ်ခင်ဗျာ